အမေရိကန်သမ္မတဂျိုးဘိုက်ဒန်ကအစ္စရေးကိုကာကွယ်ရေးသူ့ရဲ့ခိုင်မာတဲ့ပိုင်းဖြတ်ရပ်တည်ချက်ကိုအစ္စရေးသမ္မတနဲ့အင်ကာနဲ့အင်ဂျူရောဆွနစ်ပေါ်မှာထပ်မံပြောဆိုခဲ့ပါတယ်။ဒါအပြင်ဂါဇာကဒုရက်တန်ယိုပဋိပက္ခတွေတစ်နှစ်ကျော်ကြာလာခြင်းဖြင့်ဟမတ်စစ်သွေးကြတွေဖမ်းဆီးခံထားတဲ့တရားခံတွေပြန်လွတ်လာတာကိုလည်းတွေ့မြင်လို့တယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်။အမေရိကန်သမ္မတအင်ဂျီရောမှာအင်ကာနဲ့မနက်ပိုင်းကအစ္စရေးသမ္မတအစ်ဆက်ဟာဆော့ခ်နဲ့တွေ့ဆုံမှုအစ္စရေးအရင်မှာခိုင်ခိုင်မာမာပိုက်ဖြတ်ထားကြောင်းနဲ့နိုင်ငံခြားနယ်ဆိုင်ရဲ့ဆက်ဆံရေးရှိတာကိုလည်းသမ္မတဘိုက်ဒန်ကပြောဆိုခဲ့ပါတယ်။အစ္စရေးသမ္မတဟာဆော့ခ်ကတော့သူ့အစိုးရအဖွဲ့ရဲ့အဓိကဦးစားပေးဖြစ်တဲ့တရားခံတွေပြန်ရရေးကိစ္စကိုအလေးထားပြောပါတယ်။ဒါရီအားလုံးဟာအီရန်အစိုးရကဆလာလို့အစ္စရေးသမ္မတကပြောပါတယ်။အီရန်နဲ့သူ့ရဲ့ကိုဘွားတွေကနေဒါတွေအလုံးဆက်ကြတာဖြစ်ပြီးတည်ငြိမ်မှုလုံခြုံရေးနဲ့ငြိမ်းချမ်းမှုပြပြအောင်အစွမ်းကုန်လှုပ်ဆောင်နေကြတဲ့အကြောင်းအစ္စရေးနိုင်ငံပျက်စီးရေးနဲ့နျူကလ িয়ার လက်နက်တွေရရှိဖို့လဲစ조사နေကြတယ်လို့အစ္စရေးသမ္မတကပြောပါတယ်။သူတို့ရဲ့မကောင်းဆိုးရွားရွယ်ချက်တွေမပြည့်မီနိုင်ရေးအတွက်လက်ရှိအမေရိကန်သမ္မတတပ်တန်းမှရောနောက်တက်လာမဲ့သမ္မတတပ်တန်းမှပါဒီကိစ္စကိုအလေးထားမှဖြစ်တယ်လို့လဲအစ္စရေးသမ္မတကပြောဆိုခဲ့ပါတယ်ရှင်။